Boko Haram စစ်တွေးကြော်ရင်နှစ်နဲ့ချီဖမ်းဆီးရတယ်ပြန်လွတ်ပေးခဲ့တဲ့နိုင်ဂျီးရီးယားကျောင်းသူတွေ80နှစ်ဦးဟာစနေနေ့မှာတော့နိုင်ဂျီးရီးယားမြို့တော်အဘူဂျာမှာပထမဆုံးချိန်ဖြစ်တဲ့သူတို့ရဲ့မိသားစုတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်ဒီကျောင်းသူလေးတွေကနှစ်ထောင်14လောက်ကသူတို့ကျောင်းရဲ့ကျောင်းစားတက်နေတဲ့ချီဘုတ်ကျောင်းကဖမ်းဆီးခံခဲ့ရတဲ့ကျောင်းသူတွေနှစ်ရာခုနှစ်ဆယ ိုပါလာတော့က20တူးလုံးမြောက်တာပါဒါပေမဲ့ကျောင်းသူတွေ100ကျော်လောက်ကအခုဒီအဖမ်းခံနေရဆဲပါညှိနှိုင်းမှုတွေကလည်းပြန်လွတ်မယ်လို့တော့အာနာဘန်တွေကပြောပါတယ်ဘိုကိုဟာရမ်စစ်တွေးကြော်တွေဟာနိုင်ဂျီးရီးယားမြောက်ပိုင်းဒေသကိုဘာသာရေးတင်းကျပ်တဲ့အစ္စလာမ်နိုင်ငံဖြစ်ပြောင်းလဲဖို့အကြမ်းဖက်မှုတွေနဲ့စူးစမ်းရင်10နှစ်အတွင်းလူပေါင်းထောင်ပေါင်းများစွာတတ်ပစ်ခဲ့တာဖြစ်ပါတယ်အခုလိုကျောင်းသူတွေကိုဖမ်းဆီးတာအရက်သားတွေပြန်ပြီးမတွန်းလှန်နိုင်အောင်ချိန်ချောက်မှုလို့နိုင်ဂျီးရီးယားအာနာဘန်တွေကယုံကြည်ပါတယ်မိန်ကလင်းရဲ့အများပြားကိုဖမ်းဆီးထားသူတွေကအတင်းကျပ်လက်ထပ်တာတွေရှိတယ်လို့သူတို့နဲ့ကလေးတွေမွေးခိုင်းတာဖြစ်ပါတယ်အဒီကန်ဘုံခွဲရမှာခိုင်းစင်မှာကိုစိုးရိမ်နေတဲ့အတွက်သူတို့ရဲ့အတင်းကျပ်ခိုင်းစင်မှုတွေကိုမိန်ကလင်းငယ်တွေကမငင်းပယ်ရဲကြပါဘူး